စစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်မယ်ဆိုတဲ့အယတ္တအစိုးရလက်ထက်မှာလွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ပြောဆိုခွင့်ကိုထိန်းချုပ်ထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံရမှုကဒီကနေ့ဇူလိုင်လ4ရက်နေ့အထိတရားစွဲဆိုမှုပေါင်း120ကျော်ရှိသွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအသံကပြောဆိုလိုက်ပါတယ်။အရင်အစိုးရကစွဲဆိုမှုကဆက်သမှုပဲရှိခဲ့တာမို့အခုလိုအယတ္တအစိုးရလက်ထက်မှာအမှုတရားကျော်လာတာဟာမြမဒီမိုကရေစီနောက်ကျောင်းပြောင်းနေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့ဥပဒေပညာရှင်တွေကဝေဖန်လိုက်ပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။အရင်အစိုးရလက်ထက်လွှတ်တော်မှပြဋ္ဌာန်းခဲ့ပြီးတော့အခု NLD အစိုးရလက်ထက်လွှတ်တော်မှပြင်ဆင်ချက်တချို့နဲ့ပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ပုံမှန်66ခါကြီးပါပါဝင်တဲ့ဆက်သွယ်ရေးဥပဒေကြောင့်2018ခုနှစ်ဇူလိုင်လ4ရက်နေ့အထိနောက်ဆုံးကောက်ခံရရှိတဲ့စည်းရင်အရာကတော့တရားရုံးတင်ဆွဲဆိုမှုပေါင်း134မှုအထိရှိသွားပြီဖြစ်ပါတယ်။အရင်အစိုးရလက်ထက်တုန်းကဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုခံရမှုက71မှုပဲရှိခဲ့ပေမဲ့အခု NLD အစိုးရလက်ထက်မှာတော့အရင်ဥပဒေမပြင်ဆင်ခင်ကတရားစွဲဆိုမှုပေါင်းအမှု90ကျော်နဲ့အခုဥပဒေပြင်ဆင်ပြီး30ကျော်တို့နဲ့ဆွဲဆိုနေကြတာအမှုပေါင်း120ကျော်သွားပြီဖြစ်ပါတယ်။အာဏာရအဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်နိုင်ငံရေးပါတီတွေနောက်ပြည်내လက်ရှိအစိုးရအဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကပါဒီဆက်သွယ်ရေးဥပဒေပုံမှန်ကိုကိုင်ဆွဲပြီးတော့ပါဝင်တရားစွဲဆိုနေတဲ့အနေအထားဖြစ်တယ်လို့လည်းသိရပါဗျ။ပုံမှန်66ဂါကြီးပါဝင်တဲ့ဆက်သွယ်ရေးဥပဒေပုံမှန်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်ခွင့်ဒီမိုကရေစီစံနှုန်းတွေကိုအတော်လေးထိပါလာနေတဲ့အနေအထားဖြစ်တယ်လို့ကိုယ်တိုင်လည်းတရားစွဲဆိုခံရမှုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ရဲ့အမှုဆောင်ဒါရိုက်တာကိုဆောင်ခါကဒီဝေမြန်မာပိုင်းကိုပြောပါရစ
ေ။ပြီးခဲ့တဲ့အစိုးရလက်ထက်မှာဆိုရင်ဆက်တမှုရှိခဲ့ပြီးတော့ဒီလက်ရှိအစိုးရလက်ထက်မှာဥပဒေမပြင်ရသေးခင်မှာအမှု90ရှိပြီးတော့ဥပဒေပြင်ပြီးမှ33မှုရှိရလို့ကျွန်တော်ထုတ်ပြန်တာဖြစ်ပါတယ်ဗျ။ဒီဥပဒေပြင်နေဟာကအားနည်းချက်တွေရှိတယ်။ဥပဒေပြင်တာနည်းမမှန်ဘူးဆိုတော့ကျွန်တော်တို့ကတက်တည်ပြဖို့အတွက်ဒီမှုနဲ့ပတ်သက်ပြီးတရားစွဲဆိုမှုတွေရှိနေကြအောင်လို့ကျွန်တော်တို့ကဒီတလမှရင်ကိုကျွန်တော်တို့ကတလရင်းနဲ့ကိုပဲ6မှုပြည်ပြီးတူလာတာကျွန်တော်တို့ကတွေ့ရတယ်။အဲ့တော့ဥပဒေပြင်ပြင်မှုမှာအားနည်းချက်တွေရှိရဲ့ထပ်ပြီးတော့ပြင်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့ကအစိုးရကရောလွတ်တော်ကရောတတိပေးနေတဲ့ပုံစံမျိုးနဲ့ထုတ်ပြန်ချက်တွေထုတ်နေတာဖြစ်တယ်ပေါ့နော်
။ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့အခြေခံလူခွင့်ရေးတွေကိုချိုးဖောက်စေတဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖျက်ဖို့အခွင့်အရေးလှုပ်ရှားသူတွေကလွတ်တော်ကိုတောင်းဆိုနေကြချိန်ပါပဲ။အခုလိုမျိုးဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုအရေးယူမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတာကတော့ဒီမိုကရေစီဖော်ဆောင်နေတဲ့ NLD အစိုးရလက်ထက်ဒီမိုကရေစီနောက်ကျောင်းပြန်လှည့်နေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့လူခွင့်ရေးရှေ့တွေတူဖြစ်တဲ့ဦးသိန်းသက်ဦးကလည်းဝေဖန်ပြောဆိုလိုက်ပါတယ်
ဆိုရဲဟိုဒီကနောက်ကျောင်းပြန်သွားတော့ဆုတ်နောက်ဆုတ်သွားတာဒီဘက်ကပဲ FOE ပေါ့နော် Freedom of Expression ကတော့ပို့ပြီးတော့ကတ်တက်ချုပ်ချက်ခံတာလေနောက်တခါဟိုလုံလုံရေးအကြောင်းပြချက်နဲ့ဟိုမှာ writer သတင်းဌာနတရားတော်ဒီကဆွဲခံရတယ် access to information နဲ့ပတ်သက်တာပေါ့လုံလုံလန်လန်လုံလုံမရတာတွေဒါတွေကပို့များလာပို့ချုပ်ချက်လာလို့ဖြစ်တယ်ဒီဟို6ယောက်ကကြီးခုနများလာတာကတော့အဓိကကြတဲ့အချက်ကလူရကူတရားစွဲလို့ရသွားပြီနောက်ခါကတရားစွဲအခွက်ကြီးရတယ်ပဲဥမာတရားရဲစခန်းဆိုပါစို့အရင်တော့အမကမရဘူးဆိုတော့တော်တော်ခဲခဲရင်းတက်တာအခုတော့အမကလည်းပြေးလို့ရတယ်ဆိုတော့စွဲတဲ့ဒီရယ်လူရကူပေါ့နော်ဖြစ်လာတဲ့အနေဒါပေမဲ့တစ်ခုလုံးခြုံပြောမယ်ဆိုရင်တော့ freedom of expression ကကျလာတာနော်ကန့်တက်ချက်တွေပိုများလာတယ်ပိုပြင်းချုပ်ချက်လာတယ်အဲ့ဒါတစ်ခါတရံကျတော့ကျွန်တော်တူးချင်းသဘောပြရရင်ဒါသွေးဥသားရဟုတ်ကလားလို့တော့တန်လျာရှိတယ်
နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပါအဝင်လွတ်လပ်စွာအမြင်သဘောထားကွဲပြားနိုင်ခွင့်အပေါ်ဥပဒေကြောင်းအရာတရားဝင်ပိတ်ပင်တားဆီးသလိုဖြစ်နေတဲ့ဆက်သွယ်ရေးဥပဒေပုံပါကတော့ပြင်ဆင်တာထက်စာရေးဖြတ်သိမ်းပြစ်တဲ့ဥပဒေပုံပါဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကပြောပါတယ
်မဖြတ်လို့မရဘူးဒီဥပဒေကတော့ဟိုဖြတ်ဖို့ဖြတ်ဖို့လိုအပ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီရေးယူလို့ရတာဒီမှာရတဲ့ဒီမှာပုံမှန်900ရှိပြီဒါအဲ့ပုံမှန်900လည်းထောင်နဲ့နှစ်နှစ်ပြီးထားတဲ့အတွက်ဒီ6ကြက်ကကြီးလည်းနှစ်နှစ်ဖြစ်တယ်ပေါ့နော်တော်တော်ကြည့်ဟိုပြင်မှုတော့လုံးဝစဉ်းစားတာမပြင်းတော့ဘူးမဖြစ်မီချက်သိမှုတွေစဉ်းစားတယ်
တဲ့ဒီဆိုရလက်ထက်အရေးယူမှုတွေပုံများလာတာကတော့သတင်းလွတ်လပ်ခွင့်သတင်းစီးဆင်းမှုကိုထိ ंछ ုပ်နေတာဖြစ်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စာနာသဘောထားတင်ပြခွင့်တွေကိုအတော်လေးတင်းကျပ်လာနေတဲ့အနေအထားဖြစ်လာနေတယ်လို့လည်းလူခွေအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ရှင်